in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်စက်တင်ဘာလ15ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမမရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနှံလောင်နဲ့တူချင်ညာပေးသားမှာပါမြောက်ကိုရီးယားဘောကုလသမဂ္ဂအနေနဲ့ပိတ်ဆို့တန်ခတ်ပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေယိုကမနေ့ကတိုက်တွန်းပြောဆိုလိုက်ပါတယ် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အရေးပေါ်လိုအပ်နေကြောင်းအဖွဲ့ဝင်နိုင်ငံတွေကပြောကြားလိုက်ပါတယ်ဒီလိုထိတန်းအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့ရန်ကုန်တိုင်းဒေသကြီးတရားဥပဒေချုပ်ကိုအခရီးလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ဖမ်းဆီးလိုက်တဲ့အပြင်ဥပဒေချုပ်ယာရုတာဝင်းကပါသမရကရက်ဆဲလိုက်တာကတော့အခရီးလိုက်စားမှုတွေနဲ့ယိုယွင်းချစားနေတဲ့တရားရေးမှန်တိုင်းကိုတက်မှတ်အောင်ထိထိရောက်ရောက်ကင်တွယ်ပြလိုက်တဲ့လုပ်ရက်တစ်ခုအဖြစ်နဲ့ဥပဒေပညာရှင်တွေကရှုမြင်ကြပါတယ်
ဒီလိုဥရေကျုပ်အပါဝင်ဒီလိုရုပ်ပိမဲ့ကိစ္စနဲ့ပတ်သက်ပြီးတော့သမရကတော့နည်းနည်းလေးကြိုက်တွယ်လိုက်ဒီလိုတရားစီရင်ဖြစ်အောင်လုပ်လိုက်တာဟာဖြစ်ရင်တရားစီရင်မှာကျွန်တော်တို့အောင်ပွဲတစ်ခုပဲဖြစ်တယ်
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်အာဆီယံနိုင်ငံကမ္ဘာစီးပွားရေးနှီးနှောဖလှယ်ပွဲမှာနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကမဲခေါင်၅နိုင်ငံအတူပူးပေါင်းပြီးတိုးတက်အောင်လှုပ်ဆောင်သွားနိုင်ရေးပြောဆိုခဲ့တဲ့သတင်း။နောက်ရခိုင်ပြည်နယ်ရမ်းဘဲမြို့မှာတော့ကမန်လူမျိုးမဟုတ်တဲ့တခြားမွတ်စလင်တွေကိုသက်ဆိုင်ရာကနေပြီးတော့နိုင်ငံသားစစ်စီရေးကတ်တွေထုတ်ပေးနေတယ်ဆိုတဲ့သတင်းကမမှန်ကန်ကြောင်းညှင်းဆိုလိုက်တဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေကကိုရီးယားကျွန်းစင်မှာနျူကလ িয়ার ကင်းစင်ရေးဆောင်ရွက်ရာမှာမြောက်ကိုရီးယားပေါ်ကုလသမဂ္ဂအနေနဲ့ပိတ်ဆို့ဖိအားပေးမှုဟာအရေးကြီးကြောင်းမနေ့ကတောက်ကြနေမှာပြောလိုက်ပါတယ်။မြောက်ကိုရီးယားပေါ်ကုလသမဂ္ဂရဲ့ပိတ်ဆို့တန်ခတ်မှုတွေကိုရုရှားဟာချိုးဖောက်တယ်ဆိုတော့ကုလအစည်းအဝေးခန်းစားပါအချက်လက်တွေကိုရုရှားကဖျောက်ဖျက်ဖို့လှုံ့ဆော်နေလို့အမေရိကန်ကဆွဆဲခဲ့ပြီးတဲ့နောက်ဝန်ကြီးဖွန်ပေကအခုလိုပြောဆိုတာပါပိတ်ဆို့တန်ခတ်မှုဟာသမ္မတထရမ့်ရဲ့အဓိကကြားတဲ့ဆောင်ရွက်ချက်ဖြစ်ပြီးကိုရီးယားကျွန်းစွန်မှာနျူကလ িয়ার အလုံးစုံကင်းရှင်းရေးမြောက်ကိုရီးယားပေါ်ဖိအားပေးဖို့လိုအပ်တယ်လို့သူကထောက်ပြပါတယ်။လွန်ခဲ့တဲ့ဇွန်လကစင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ထိပ်သီးဆွေးနွေးပွဲအပြီးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုတွေရှော့ချဖို့ရုရှားနဲ့တရုတ်တို့ကတိုက်တွန်းနေတာပါ။ကြာသပတေးနေ့ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးစီစဉ်တွေကိုအကူအညီပေးနေတဲ့တရုတ်နဲ့ရုရှားနည်းပညာကုမ္ပဏီနှစ်ခုကိုအမေရိကန်ကတန်ခတ်အရေးယူလိုက်ပါတယ်။ဒီတော့တွင်ရုရှားနိုင်ငံပြန်ပြီးတော့ခေါင်းဆောင်ထလာတာကိုရင်ဆိုင်တုံ့ပြန်နေတာအလျော်ပေးဖို့ရည်ရွယ်ချက်မရှိဘူးလို့မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးအဖွဲ့တွင်းမှုကပြောပါရယ်။အရင်ဆိုဗီယက်ပြည်ထောင်စုဝင်နိုင်ငံဟောင်းတွေကိုနေတိုးအဖွဲ့ဝင်တွေဖြစ်ဆက်ပြီးတော့လက်ခံသွားမှာဖြစ်တာနဲ့အမျှအနောက်မဟာမိတ်တွေအနေနဲ့ရုရှားနိုင်ငံပေါ်ခိုင်မာပေမဲ့မျှတတဲ့ရည်တည်ချက်ဆက်ပြီးတော့ကင်ဆယ်သွားမှာဖြစ်တယ်လို့ NATO တရမှုချုပ် Jens Stoltenberg ကပြောပါရယ်အမေရိကန်သမ္မတအင်ဂျီရောမှာအမျိုးသားလူမျိုးရေးချန်ပေ John Bolton နဲ့တောက်ကြနေကတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက် Mr. Stoltenberg ကအဲ့လိုပြောလိုက်တာပါခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့မန်နေဂျာဟောင်း Paul Manafort ကအထူးစုံစမ်းစစ်ဆေးရမှု Robert Mueller ရဲ့စုံစမ်းစစ်ဆေးမှုမှာပူပေါင်းလှုပ်ဆောင်မှုတဘောတူလိုက်ပါတယ်။ Mr. Mueller က2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုအကြောင်းစုံစမ်းနေတာပါ။ Paul Manafort ကယူကရိန်းနိုင်ငံမှာနိုင်ငံရေးအတိုင်ပင်ခံအဖြစ်လုပ်ကိုင်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့စွဲချက်တွေမှာအပြည့်ရှိကြောင်းဝန်ခံလိုက်ပြီးပိုကြီးမားတဲ့ပြစ်ဒဏ်ချမှတ်ခံရနိုင်တဲ့ဒုတိယတရားစစ်ဆေးမှုကိုရှောင်မှုအတွက်ပူပေါင်းလှုပ်ဆောင်မှုတဘောတူလိုက်တာပါ။Manafortနေနဲ့စုံစမ်းစစ်ဆေးရေးမှုတွေကိုသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့မဲဆွယ်စည်းရုံးရေးမှုတွေနဲ့ပတ်သက်ပြီးဘလို့တိကျတဲ့သတင်းအချက်အလက်တွေကိုပေးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပေမဲ့လည်းပြိုင်ဖက်သမ္မတလောင်း Hillary Clinton ကိုထိခိုက်နစ်နာစေမဲ့သတင်းအချက်အလက်တွေရှိထားတဲ့ဆိုတဲ့ရုရှားရှင်းနေတဲ့ဦးနဲ့ထရမ့်ရဲ့မဲဆွယ်ရေးအဖွဲ့အရာရှိတို့2016ခုနှစ်ကထရမ့်တာဝါမှာတွေ့ဆုံခဲ့ကြတာမှာ Manafort ကလည်းသူအပါအဝင်မှာမစ္စတာမန်နဖို့ဟာဗာဂျီးနီးယားပြည်နယ်ကတရားစီရင်ရေးစီမှုတစ်ခုကနေဘာနာငွေကြေးဆိုင်ရာဆွဲချက်ရှိခုအတွက်အပြစ်ရှိကြောင်းပြီးခဲ့တဲ့လကပဲဆုံးဖြတ်ခံရပြီးထောင်ဒဏ်9နှစ်ကနေ10နှစ်အထိကြာခံရမယ့်အရေးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
။အာဂျင်တီးနားမှာကျင်းပတဲ့ G20 စီးပွားရေးအင်အားကြီးနိုင်ငံ20ထိပ်သီးအစည်းအဝေးတက်ရောက်နေတဲ့ကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာဝန်ကြီးတွေက WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုပြုပြင်ပြောင်းလဲရေးလုပ်ဖို့အရေးပေါ်လိုအပ်နေကြောင်းမနေ့ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုရတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်ဒေါ်လာဘီလီယံ200ဘူးပေါ်အခွန်တိုးကောက်ဖို့စိုင်းပြနေတဲ့အချိန်မှာပဲ နိုင်ငံတကာကုန်သွယ်ရေးညှင်းပွားမှုတွေနဲ့ပတ်သက်လို့အဖွဲ့ကြီးအနေနဲ့တွေ့ဆုံဆွေးနွေးအပြေရှာနေကြတယ်လို့ကြေညာချက်မှာဖော်ပြထားတာပါ။ဒါ့အပြင်လည်း WTO ကိုဘယ်လိုပြုပြင်ပြောင်းလဲဖွဲ့စည်းမလဲဆိုတာနဲ့ဘာတွေဆွေးနွေးခဲ့ကြတယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့ဖော်ပြမထားပါဘူး။ American အကျိုးစီးပွားသားပထမဆိုတာနဲ့ကမ္ဘာတဝန်းနိုင်ငံတွေကကိုယ်စီအကျိုးစီးပွားကိုသာဦးစားပေးကောက်ကွယ်မယ်လို့ပြောဆိုနေကြတဲ့အချိန်မှာ WTO အဖွဲ့ကြီးအားကောင်းလာရေးအရေးကြီးပုံကိုမိပေါင်းထုတ်ပြတာဖြစ်တယ်လို့ဂျာမနီဒုတိယစီးပွားရေးဝန်ကြီးအိုလီဗာဝစ်ခဲကပြောရတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကနေအမေရိကန်နှုတ်ထွက်မယ်လို့ချင်းချောက်ပြောဆိုလိုက်တဲ့အချိန်မှာပဲကမ္ဘာကုန်သွယ်ရေးစနစ်မှာတာရူညီမြအကျိုးခံစား권ရရှိအောင် WTO အနေနဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့တရုတ်နိုင်ငံကလည်းတိုက်တွန်းနေပါတယ်သက်တမ်း23နှစ်ရှိပြီဖြစ်တဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့ဒီအဖွဲ့ဝင်နိုင်ငံ164နိုင်ငံအနေနဲ့ကိုစီဗီဒိုအာနာချင်းသုံးနိုင်တာကြောင့်အဖွဲ့ကြီးရဲ့စီမင်းစည်းကမ်းတွေပြောင်းလဲဖို့အရေးမဖြစ်နိုင်တဲ့အနေအထားမှာရှိနေတာပါခင်ဗျာ
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ဆီးရီးယားအရေးဆွေးနွေးပွဲတစ်ခုကိုဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖရီဒီမစ္စတရာကဦးဆောင်ကျင်းပခဲ့တာမှာမျှော်လင့်ထားသလိုအပြုတော်ဆောင်တဲ့အဖြေရမရပဲမနေ့တောက်ကြနေမှာပြည်ဆောင်သွားပါတယ်ဆီးရီးယားရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်ကိုစက်တင်ဘာလ16ရက်နေ့မှာအထူးကိုယ်စားလှယ်လာရောက်တင်ပြဖို့ရှိပါတယ်ဆီးရီးယားပဋိပက္ခအဆုံးသတ်နိုင်ရေးဖွဲ့စည်းပုံအခြေခံဥပဒေအရ80နိုင်မယ့်နေလန်းတွေကိုဆွေးနွေးကြတဲ့ပွဲကိုအမေရိကန်၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊ဆော်ရီ၊အာရေဗျ၊အီဂျစ်နဲ့ဂျော်ဒန်နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ခဲ့တာပါ။ဆီးရီးယားအရေးအဖြစ်ရှာတဲ့ဒီဆွေးနွေးပွဲမှာဒီဆွေးနွေးပွဲမတိုင်ခင်မှာပဲဆီးရီးယားအခြေခံဥပဒေရေးရာကော်မတီကိုလည်းယုံကြည်စိတ်ချရတဲ့နိုင်ငံအဖြစ်ယက်တီပေးဖို့မစ္စတာမစ္စတရာကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းဆီးရီးယားဘက်ကယက်တီတဲ့ရုရှား၊အီရန်နဲ့တူရကီတို့ကတာဝန်ရှိသူတွေနဲ့မစ္စတာမစ္စတရာတို့အင်္ဂါနေ့ကဆွေးနွေးတဲ့အချိန်မှာတော့တိုးတက်မှုတွေရခဲ့ဖို့မပေါ်ပါဘူး။အမေရိကန်၊ဗြိတိန်နဲ့ပြင်သစ်တို့ကတော့တပုံတို့ရဲ့နောက်ဆုံးအမှာခံနယ်မြေဖြစ်တဲ့အီတလီပြည်နယ်ကိုဆီးရီးယားအစိုးရကစစ်ဆင်ရေးတွေလုပ်တဲ့နေရာမှာဓာတ်လက်နဲ့အုံပြနိုင်တဲ့ကိစ္စကိုဆွေးနွေးကြပါတယ်။ပရိုတိန်သတင်းဌာနရဲ့အစိုးရအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကဆီးရီးယားမှာနောက်ထပ်လေကြောင်းထိုးစစ်တွေလုပ်ဖို့ဓာတ်လက်နဲ့တွေတူလောင်ထားတဲ့မြေပုံကိုဆွေးနွေးတယ်လို့ဆိုပါတယ်။ပရိုတိန်နိုင်ငံရဲ့အရှိအလယ်ပိုင်းဆိုင်ရာနိုင်ငံခြားရေးယုံဝန်ကြီးအလစ်စတာဘတ်ကလည်းပါလီမန်ရဲ့အတည်ပြုချက်မယူဘဲနဲ့ဆီးရီးယားကိုစစ်ဆင်ရေးဆင်နွှဲတာလုပ်ကောင်းလုပ်မယ်လို့ပြောပါတယ်။ဒေသခံတွေကိုအကြမ်းဖက်သမားတွေဘရောမှာတိုက်ခိုက်ဖို့ခွင့်ပြုမှာမဟုတ်ဘူးလို့ကုလသမဂ္ဂကိုပြောဆိုထားတဲ့ရုရှားနိုင်ငံကလည်းပြည်ထောင်ပင်လေဒေသကိုစစ်တင်ပေါ်26ဆင်းစေလို့ထားပါတယ်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒီနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။ American ပြည်ထောင်စုအရှိတ်ကန်ယူရင်းကဒေတာတချို့မှာ Florence အပူပိုင်းမုန်တိုက်ခတ်နေတာကြောင့်လူနေအိမ်နဲ့လုပ်ငန်းပေါင်းတသန်းလောက်မှာဒီကနေ့လျှက်စစ်မှုတွေပြတ်တောက်နေပါတယ်။မြောက်တဲ့တန်ကိုတောင်ကယ်ရိုလိုင်းနာပြည်နယ်မှာအကြီးအကျယ်ရေရှမ်းနေပြီးတော့မြောက်ကယ်ရိုလိုင်းနာပြည်နယ်အရှေ့တောင်အရင်နဲ့တိုက်တောင်ကယ်ရိုလိုင်းနာပြည်နယ်အရှေ့မြောက်အရက်မှာဒီကနေ့လေဆင်နှာမောင်းတွေတိုက်ခိုက်နှံ့ကြောင်းလဲ American Hurricane Center ကသတိပေးထားပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးရိုင်းကူပါက Florence မုန်တိုင်းဟာလူမျိုးများသေဆုံးနိုင်တဲ့အထိဖြစ်စေနိုင်တဲ့မဖိတ်ခေါ်ပဲရောက်လာတဲ့မကောင်းဆိုးရွားဖြစ်တယ်လို့ပြောပါရယ်မြောက်ကယ်ရိုလိုင်းနာပြည်နယ်မှာဟာရီကိန်းမုန်တိုင်းအဆင့်တင်းနဲ့လေပြင်းတွေတိုက်ခတ်ပြီးတော့မိုးကြီးကျယ်ရွာသွန်းတာကြောင့်လူ9ဦးထက်မနည်းသေဆုံးပြီးတဲ့နောက်အခုခါမှာတော့ Florence မုန်တိုင်းကိုအပူပိုင်းမုန်တိုင်းအဖြစ်အဆင့်လျှော့ချသတ်မှတ်လိုက်ပါရယ် Wilmington မြို့မှာအိမ်တလုံးပေါ်တစ်ပင်ကျကြတာကြောင့်မိခင်နဲ့ကလေးငယ်တဦးတို့သေဆုံးတယ်လို့ရဲတပ်ဖွဲ့ကပြောပါရယ်ပန်ဒါခရင်ကနောက်မျိုးသမီးတဦးကတော့အရေးပေါ်ကစေးဌာနကိုဖုန်းဆက်ခေါ်ပေမဲ့တစ်ပင်တွေပြိုလဲကျနေတဲ့အတွက်ကျမရဲ့ဝန်ထမ်းတွေအရောက်မသွားနိုင်တာကြောင့်နှလုံးရောဂါဖောက်ပြီးတော့တည်ဆုံတာပါ၄ယောက်မြောက်လူကတော့သူ့ခွေးတွေကိုသွားကြည့်ရင်လေပြင်းရဲ့အချိန်နဲ့လဲကြတည်ဆုံခဲ့တယ်လို့ဆိုပါတယ်မုန်တိုင်းဟာလေတိုင်နှုန်းတစ်နာရီမိုင်50လောက်နှုန်းနဲ့ကိုနေမိုင်ကိုတဖြည်းဖြည်းဝင်ရောက်နေတယ်လို့ American Hurricane Center ကပြောထားပါတယ်တောင်ကယ်ရိုလိုင်းနာပြည်နယ်ကိုလည်းဒီကနေ့မုန်တိုင်းဝင်ရောက်မယ်လို့ခန့်မှန်းထားတာပါအခုခါမှာတော့မိုးလေဝသခန့်မှန်းသူတွေနဲ့တာဝန်ရှိသူတွေစိုးရင်ကြတာကမုန်တိုင်းရဲ့ပြင်းအားမဟုတ်ပဲရွေးရှားတဲ့ပုံဖြစ်ပါတယ်ကိုနေမိုင်ကိုတစ်နာရီ5မိုင်နှုန်းနဲ့ဝင်ရောက်နေတာကြောင့် လေပြင်းတိုက်မိုးပြင်းရွာတဲ့အချိန်ပိုများပြီးတော့ကုန်းထဲမှာကြီးမားတဲ့ရေဒုတွေပမာဏဖြစ်လာဖို့ရှိနေပါတယ်
။ဖိလစ်ပိုင်နိုင်ငံကဒီကနေ့အစောပိုင်းမှာဝင်ရောက်တိုက်ခတ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းမန်ကွတ်ကြောင့်မိုးတဲထမ်းပြီးတော့အပြက်အစီးတွေဖြစ်နေပါတယ်။မိုးတဲထမ်းပြီးမြေပြိုမှုကြောင့်လူနုဦးထက်မနဲ့တည်ဆုံခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံမြောက်ဖက်ဆွန်းကလူဆုံကျွန်းပေါ်ကဘာကူဝမြို့တဲကိုဒီကနေ့မနေ့အစောပိုင်းမှာပဲတိုင်ဖုန်းမုန်တိုင်းဝင်ရောက်လာတာပါ။တနာယီကို169မိုင်နှုန်းနဲ့လေပြင်းတွေတိုက်လို့သူမိုးတွေလန်ကုန်ပြီးမြေတွေလည်းပြတ်ကုန်ပါတယ်။မုန်တိုင်းဝင်ခင်ကတည်းကတာဝန်ရှိသူတွေကဒေသခံတွေကိုနေ့ရက်ဆက်တိုက်ပေးလို့ရရွှေပြောင်းပေးခဲ့တာပါမြို့တော်မနီလာအပါအဝင်ပြည်내အတော်များများကိုရလူဆုံကျွန်းပေါ်ကမြို့ရဲအတွက်ပါမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်ကုန်းတွင်းပိုက်ကိုဝင်မလာခင်မွန်ကုတ်တိုင်ဖုန်းမုန်တိုင်းပေါ်ကမိုးတိမ်တိုက်တွေရဲ့အချင်းကမိုင်ပေါင်း960လောက်ရှိခဲ့ပါတယ်မန်ကုတ်တိုင်ဖုန်းမုန်တိုင်းကိုစူပါတိုင်ဖုန်းအဆင့်ကနေရိုးရိုးတိုင်ဖုန်းအဆင့်ကိုရှော့ချလိုက်ပေမဲ့လက်ရှိအမေရိကန်ပြည်ထောင်စုအရှေ့ဘက်ကန်ယူရာမှာတိုက်ခတ်နေတဲ့ Florence မုန်တိုင်းကြီးတဲ့အားပြင်နေပါသေးတယ်မန်ကုတ်မုန်တိုင်းဟာလာမယ့်တနင်္လာနေ့မှာဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းကိုဦးတည်ရွှေ့ရှာမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်
ဒေတာရင်းမှာရုရှားရဲ့စီးရဲအင်အားတိုးချဲ့လာတာကြောင့်ဆိုရင်ကြောင့်ဂျပန်နိုင်ငံကပြောဆိုနေတဲ့ကြားမှာပဲဂျပန်ပင်လယ်ရင်းမှာရုရှားကဒီကနေ့စီးရဲလေ့ကျင့်ခဲ့ပါတဲ့ Vostok 18စီးရဲလေ့ကျင့်မှုကိုရုရှားအရှေ့ပိုင်းမှာစက်တင်ဘာလ17ရက်နေ့ကလေးကစတင်ခဲ့တာဖြစ်ပြီးတနင်္လာနေ့မှာအဆုံးသတ်မှာပါရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုင်ဂူကတပတ်ကြာအကြီးမားဆုံးစစ်စီးရဲမှာတပ်ဖွဲ့ဝင်ပေါင်း3သိန်းတန်ကြပ်ကာယင်36,000လေယာဉ်1,000နဲ့စစ်သည်မော80လောက်ပါဝင်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာစစ်ဖက်ရဟယင်ဒဇင်မနေတောက်ကြနေနောက်မိုက်ကပြတ်ကျပြီးမိလောင်သွားခဲ့တာကြောင့်ရင်မော်ပါလူ9ဦးစလုံးသေဆုံးသွားပါတယ်ဟတ်မျိုးကနေဖာရပ်ပြင်းနယ်ကိုအတော်မှာရဟယင်ပြတ်ကျသွားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်စစ်ပိုင်းဆိုင်ရာချုပ်ရင်မှုကြောင့်ရဟယင်ပြတ်ကျခဲ့တာဖြစ်ပြီးတာလီဘန်တို့ပြတ်ချခဲ့တာမဟုတ်ဘူးလို့ပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူနာဆာမာရီကပြောပါတယ်ဒါပေမဲ့လည်းရဟယင်ကိုသူတို့ပြတ်ချခဲ့တာဖြစ်တယ်လို့တာလီဘန်အချမ်းဖက်အုပ်စုရဲ့ပြောခွင့်ရသူစပါဇဘီဟူလာမူဂျာဟစ်ကပြောဆိုရဲလို့ပြည်သူ့သတင်းအေဂျင်စီကပြောပါတယ်
စနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအယူဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်ရန်ကုန်တိုင်းဒေသကြီးတရားဥပဒေချုပ်ကိုအကြမ်းလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ဖမ်းဆီးလိုက်တဲ့အပြင်ဥပဒေချုပ်ယာရုတာဝင်းနဲ့ပါသမ္မတကရက်စဲလိုက်တဲ့အပေါ်ဒီတရားဥပဒေနဲ့ပတ်သက်ပြီးတော့လက်ပေးလက်ယူမှုတွေတိထက်ပေါ်ပြီးကြဲကြဲပြတ်ပြတ်စုံစမ်းအရေးယူမှုတွေလုပ်တင်တယ်လို့ထောက်ပြပါတယ်အသေးစိတ်ဆက်ပြီးပြောပြပေးပါမယ်အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ဖမ်းဆီးခံထားရတဲ့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်268အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်29ပါပြဋ္ဌာန်းချက်တွေအရရာထူးတာဝန်ကနေရက်စဲလိုက်ကြောင်းစက်တင်ဘာလ14ရက်နေ့နေစွဲနဲ့သမ္မတဦးဝင်းမြင့်ကလက်မှတ်ရေးထိုးအမိန့်ထုတ်ပြန်လိုက်ပါတယ်အခုလိုမျိုးတိုင်းဥပဒေချုပ်ကိုနိုင်ငံတော်သမ္မတကိုယ်တိုင်လက်မှတ်ရေးထိုးပြီးရာထူးကနေဖယ်ရှားလိုက်တဲ့အဖြစ်ကတော့တရားရေးဝန်ထမ်းနေကြားအာဂရီလိုက်စားမှုနဲ့ပတ်သက်ပြီးဟန့်သွားအောင်ဆောင်ရွက်ပြလိုက်တဲ့လုပ်ရက်တစ်ခုအဖြစ်မြန်မာနိုင်ငံရှေ့နေများကိုရက်ကရှေ့နေကြီးဦးသိန်းတန်းဦးကရှုမြင်ပါတယ
်ဒီလိုဥရေချုပ်အပါဝင်ဒီလိုယူကရိန်းရဲ့ကိစ္စနဲ့ပတ်သက်ပြီးတော့သမရကဒါကိုနိုင်နိုင်နည်းနည်းကင်တွယ်လိုက်ဒီလိုတရားထွင်ဖြစ်အောင်လုပ်လိုက်တာဟာဖြစ်နေတရားစီရင်မှာကျွန်တော်တို့အောင်ပွဲတစ်ခုပဲဖြစ်တယ်လူစုဘက်ကနေပြီးတော့လုပ်လိုက်တဲ့ကိစ္စတစ်ခုဖြစ်တယ်ကျွန်တော်တို့အဲ့လိုမြင်နေတယ်အဲ့လိုခံစားရတယ်တော့တခါခုအာရီလိုက်စားမှုနဲ့ပတ်သက်တဲ့ဆောင်ရွက်တဲ့ကိစ္စတွေပြောရင်2008ဖွဲ့စည်းပုံရပြီးလုပ်တာလေ2008ဖွဲ့စည်းပုံချိန်ဝင်ပုံမှာ58အရာသမရာနိုင်ငံဘာတွေမှာအထွတ်ထိပ်ပုဂ္ဂိုလ်ဖြစ်တယ်ဖွဲ့စည်းပုံချမ်းမြေပုံမှာ196ကကြီးအရာသမရာဝန်ထမ်းအားလုံးရဲ့အကြီးအကဲဖြစ်တယ် head of the staff သူကဒီလိုကိစ္စတွေဆောင်ရွက်ခွင့်ရှိတယ်အခုကသူကတရားစီရင်ရေးဝန်ဆက်ဖက်တာပုံကြီးဖြစ်လာတဲ့ပြဿနာနဲ့ပတ်သက်ပြီးတော့တရားသူကြီးချုပ်ရဲ့ဥပဒေချုပ်ရဲ့နောက်ဒီအာဂရီလိုက်စားမှုကော်မရှင်ဥပဒေနဲ့အညီဖြစ်အောင်လုပ်ပေးပါလို့ပြောတာလေနော်ရေးယူလိုက်ပါလို့ပြောတာမဟုတ်ဘူးနော်ဖြစ်စဉ်ကလည်းပဲအုပ်ဝင်နေနေပြောလို့ရှိရင်ပေါ့ကူက22ခုနဲ့နိုင်ငံတော်တရားရုံးတို့တီထောင်တဲ့အချိန်ကစပြီးတော့ကျွန်တော်တို့တကြိမ်တစ်ခါမှမကြားဘူးတဲ့နော်ဒီနိုင်ငံလက်မှာရိုက်ရတဲ့ကိစ္စမျိုးကိုရုပ်သိမ်းဝင်ပြီးတဲ့ကိစ္စပေါ့နော်အတော်ကိုရုပ်ပြဆင်းနေနိုင်တဲ့ကိစ္စဖြစ်ပါတယ်ဒီလိုအမှုမျိုးမပြောနဲ့မတော်တဆရင်တိုင်းမျိုးဖြစ်တဲ့304ကကြီးလို့အမှုမျိုးမှာတောင်းပါလူများလို့ရှိရင်ရုပ်သိမ်းမပေးဘူးဒီလိုကိစ္စကြီးမှာဒီလိုဖြစ်သွားတဲ့ဟာကြီးကတော့အတော်ကိုရုပ်ပြဆင်းရဲနိုင်တဲ့ကိစ္စဖြစ်တဲ့သမရမနေနိုင်ပဲနဲ့190ကာကြီးကိုတုံးပြီးတော့ဝင်ကြောတယ်ကျွန်တော်တို့သူ့ကိုသူ့လောက်တာလောက်ကပန့်နေလို့ကျွန်တော်တို့ထောက
်ဟာသားတယောက်ဆောင်အောင်ရဲထွေးကလတ်ထဲမှာလူအုပ်စုနဲ့ရိုက်နှက်ခံရမှုနဲ့တည်ဆုံခဲ့ရတဲ့အပေါ်ရာဇသက်ကြီးဥပဒေပုံမှ302အရာဆွဲဆိုထားတဲ့အမှုကိုရုပ်သိမ်းခွင့်ပြုခဲ့တာနဲ့ပတ်သက်ပြီးအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဘက်ကစုံစမ်းတဲ့အခါမှာဒီအမှုမှာအာဂရီလိုက်စားမှုတွေရှိခဲ့တယ်ဆိုတာစစ်ဆေးပေါ်ပေါက်ခဲ့ပြီးရန်ကုန်တိုင်းဥပဒေချုပ်အပါအဝင်ဥပဒေအရာရှိတော်တော်များများအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးခံခဲ့ရပါတယ်ဒီအမှုမှာတော့လက်ပေးတဲ့သူအပေါ်အမှုဖွဲ့အရေးယူခြင်းမရှိပဲ ပဲတရလိုပြတက်တဲ့အဖြစ်အစစ်စစ်ခံမဲ့အခြေအနေပေါ်မှာလည်းရှေ့နေကြီးဦးသိန်းတန်းဦးကအခုလိုရှင်းပြပါတယ
်ဒါကတော့သူကအမှုတက်တဲ့တိဆောက်တဲ့ prosecution ပေါ့ဗျာတရလိုတရားစွဲအဖွဲ့စည်းရဲ့သဘောပါပဲဒါကကျွန်တော်တို့ကနိုင်ငံတော်တစ္ဆာဖောက်ပြတဲ့ပုံကံမှုတွေတောင်မှကျွန်တော်တို့ဖော်ကောင်းထားပြီးတော့ကျင့်သုံးပြီး approve ပါပေါ့ဗျာအဲ့ဒီအာဏာဟိုရုံးကမြို့နယ်ကောင်စီပေါ့နော်အဲ့ဒီမှာရှိတယ်အဲ့လိုလုတ်ပိုင်လုတ်ကန်ပေးနိုင်တဲ့အနေဒါရှိတော့တရားစွဲဖွဲ့ကြီးကတော့တတ်တည်အောင်လို့ပုံမှန်တရားတည်ရတတ်တည်ထင်ရှားပြလို့တာဝန်သူတို့ကဘုံမော်ကြတယ်သူတို့ပြနိုင်တယ်များတတ်တည်ပြမှာမဟုတ်တာလုတ်ထုံးလုတ်ကြီးကလုတ်တယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့အောက်တန်ဆောင်ကော်မရှင်ဥရီရလည်းရှိနေတော့သူဥရီရဆောင်ရတာပဲဆောင်တဲ့ကိစ္စကိုလိုက်နာမှာပေါ့နော်တရားစီရင်တာတော့ပြီးကြပေါ့နော်ဒါသူတို့ဖန်ဆီးရေးဆောင်တယ်သူတို့သူရှိရတဲ့တို့ဖြစ်တယ်အဲ့တော့ဂျာနာစစ်စေးနဲ့တရားရုံးကတော့ဒီတရားသူကြီးရဲ့စင်ညုံတရားပေါ်တည်တာပေါ့ဒါကတော့အဲ့ဒီသာမကောမရှင်ရသူပြထမ်းတဲ့အနှင်းထားတဲ့ဥပဒေအာဏာရတကယ်ဆိုရင်တာပ
ါအခုလိုမျိုးဥပဒေချုပ်အပေါ်ဖန်စီတရားဆွဲဆိုတာတမရကနေယာရုကရက်ဆဲလိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးလေလာအခဲခတ်သူဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ
်ဒီအဲ့ဒီလိုက်စားမှုကကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအကြောင်းလဲမှာဒါကြီးမားတဲ့စင်ခေါ်မှုတစ်ခုလို့မြင်တယ်အဲ့တော့လက်ရှိကျွန်တော်တို့ရောင်းတိုင်းဒေသကြီးဥပဒေချုပ်ကိုအဲ့ဒီလိုက်စားမှုနဲ့ပတ်သက်ပြီးတော့နော်အရေးယူလိုက်တာဟာကျွန်တော်များကျွန်တော်ဒါအားရစရာကောင်းတဲ့ခြေလှမ်းတစ်ခုလို့မြင်တယ်ဒါပေမဲ့ဒီကပ်ပို့ပြီးတော့ပေါ့လေတော့ခြေသေးပြန့်ပြန့်တော့ပေါ်ထုတ်နိုင်မှုစုံလန်းစစ်ဆေးအရင်းယူဆောင်ရွက်နိုင်မှုတို့အသေးတယ်လို့မြင်တယ်ဟိုကျွန်တော်မြင်တော့ဒါဟာဟိုအလားလာကောင်းလာတယ်လို့တော့ကျွန်တော်မြင်ပါတယ်ဒါပေမဲ့အဲ့ဒီအခြေအနေကိုနော်ဒီအစိုးရဘိုင်းကရောနော်လွှတ်တော်ဘိုင်းကရောနောက်အင်္ဂလိပ်လိုက်စားမှုတိုက်ချိန်ကော်မရှင်ဘိုင်းကရောဟိုအမိအရဆုတ်ကြိုက်ပြီးတော့အကျိုးရှိအောင်တုံးနိုင်မှုလိုအပ်တယ်လို့မြင်ပါတယ
်ဟာသာရုပ်ဆောင်အောင်ရဲထွေတည်ဆုံးရမှုမှာအရေးမယူဘဲအမှုပိတ်လိုက်တဲ့ကိစ္စနဲ့ဆက်ဆက်တယ်ဆိုပြီးအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကနေအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်အရေးယူတဲ့အကြောင်းသတင်းထုတ်ပြန်အပြီးရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ကိုတမရကယာရုတာဝန်ကရက်ဆဲလိုက်တာလည်းဖြစ်ပါတယ်ရှင
်တော်ရရှင်များရှင်မြန်မာနိုင်ငံမှာလက်နက်ကန်ပြိပက္ခတွေကအစရခိုင်ပြည်နယ်အကျပ်တဲဆုံးပြဿနာပေါင်းစုံမှာနောက်ခွေကသွေးထိုးပြီးနေတဲ့အင်အားစုတွေရှိနေတဲ့ဆိုတဲ့အမြင်တွေနဲ့အတူပြည်လဲတင်းပြည်ရင်းနဲ့ယုံကြည်မှုတိဆောက်ရေးကိုထိခိုက်မှစိုးရိမ်တန်တွေလည်းထွက်ပေါ်နေပါတယ်။ NLD ပါတီဦးဆောင်တဲ့ရတားဆွေရလက်ထက်မှာအမျိုးသားပြည်လဲတင်းပြည်ရင်းယုံကြည်မှုတိဆောက်ရေးဘလောက်ထိခီးပေါက်ခဲ့ပါပြီလဲ။ဘယ်လိုအခက်ဆန်းစိန်ခေါ်မှုတွေရှိနေပါလဲ။ဖြက်လို့ဖြက်စီအင်အားစုတွေဆိုတာဘယ်သူတွေလဲဆိုတာကို VOES နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOES ဖုန်းနံပါတ်0923923555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ bamis@boenews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညဒိုင်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရသေးရှင်။ဆက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တက်ရောက်တဲ့အာဆီယံနိုင်ငံဆိုင်ရာကမ္ဘာစီးပွားရေးနှိမ့်နှောဖလှယ်ပွဲအကြောင်းကိုဆက်ပြီးပြောပြပေးကြပါရစေ။စက်တင်ဘာလ17ရက်နေ့ကနေပြီးတော့စက်တင်ဘာလ13ရက်နေ့အထိဗီယက်နမ်နိုင်ငံရဲ့မြို့နော်ဟောနှစ်နှစ်ဝိုင်းမှာကျင်းပခဲ့တဲ့အာဆီယံဆိုင်ရာကမ္ဘာစည်းဝါးရေးနှိမ့်နှောဖလှယ်ပွဲရဲ့ဒုတိယနေ့မှာတော့မဲခေါင်ဒေသ၅နိုင်ငံရဲ့အနာဂတ်မျှော်မှန်းချက်တွေပြောဆိုခဲ့ကြပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမဲခေါင်၅နိုင်ငံအတူပူးပေါင်းပြီးတော့တိုးတက်အောင်လှုပ်ဆောင်သွားနိုင်ရေးပြောဆိုခဲ့ပါတယ်။မဲခေါင်ဒေသမျှော်မှန်းချက်စကားဝိုင်းအကြောင်းကိုတော့ကိုကျော်အောင်တွင်ကပြောပြပေးပါအောင်ရှင်။
မဲခေါင်ဒေသ၅နိုင်ငံမှာဗီယက်နမ်နဲ့လာအိုနှစ်နိုင်ငံကကွန်မြူနစ်နိုင်ငံ၊ထိုင်းကဆီယနာတင်ပြီးတော့အုပ်ချုပ်နေတဲ့နိုင်ငံကမ္ဘောဒီးယားကတော့အာဏာကိုနှစ်ပေါင်း30ကျော်မလွတ်တမ်းယူထားတဲ့ဝန်ကြီးချုပ်ဟွန်ဆန်အစိုးရကအုပ်ချုပ်နေတဲ့နိုင်ငံမြန်မာနိုင်ငံကတော့စစ်တပ်က25ရာခိုင်နှုန်းပါဝင်တဲ့လွတ်တော်နဲ့အယက်သားအစိုးရအုပ်ချုပ်နေတဲ့နိုင်ငံမှာနိုင်ငံရေးအရစစ်မှန်တဲ့ဒီမိုကရေစီနိုင်ငံတစ်ခုမှမပါဝင်ပေမဲ့လည်းစီးပွားရေးအရတော့အလားအလာတော်တော်ရှိတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်စက်တင်ဘာလ12ရက်နေ့ကကျင်းပခဲ့တဲ့အနာဂတ်မျှော်မှန်းချက်စကားဝိုင်းမှာသဘာဝတူလုပ်ခဲ့တဲ့ Justin Wood ကတော့မဲခေါင်၅နိုင်ငံပေါင်းလိုက်ရင်စီးပွားရေးအင်အားက G20 လို့ခေါ်တဲ့စီးပွားရေးအင်အားကြီးနိုင်ငံ20ထဲမှာပါဝင်နိုင်တယ်လို့ဆိုပါတယ
် These 5 countries have a population of 240 million people. So if the Mekong was one country,
မဲခေါင်ဒေသ၅နိုင်ငံကလူဦးရေစုစုပေါင်းဟာသန်းပေါင်း240စီပါတယ်။တ တကယ်လို့မဲခေါင်၅နိုင်ငံဟာနိုင်ငံတစ်ခုတည်းဖြစ်သွားမယ်ဆိုရင်ကမ္ဘာလူရေအကြီးမားဆုံးနိုင်ငံတွေထဲမှာနံပါတ်6အဆင့်ရောက်သွားပါလိမ့်မယ်တော်တော်များတဲ့လူရေပါမဲခေါင်၅နိုင်ငံရဲ့ GDP ပြည်တွင်းသတင်းထုတ်လုပ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာဘီလီယံ100ရှိလာပါလိမ့်မယ်တကယ်လို့မဲခေါင်၅နိုင်ငံရဲ့စီးပွားရေးကိုတစ်ခုတည်းဖြစ်အောင်ပေါင်းလိုက်ရင်G20 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20တဲပါသွားပါလိမ့်မယ်။နံပါတ်19နေရာကိုရောက်သွားမှာပါ။ငါးနိုင်ငံပေါင်းရဲ့ပြပပုဂံတန်ဖိုးဒေါ်လာ466ဘီလီယံဖြစ်ပါတယ်။ဒီပမာဏကကမ္ဘာမှာပြပပုဂံအကြီးမားဆုံးပို့တဲ့နိုင်ငံတွေထဲမှာနံပါတ်9အဆင့်ရှိပါတယ်
။ခုလိုထူးခြားတဲ့လာလာတွေရှိတဲ့ဆိုပေမဲ့လည်းဒီလာလာတွေကိုပြည့်မီအောင်နိုင်ငံတွေကအသေးချအကောင့်ထဲမဖော်ရသေးပါဘူး။ဗီယက်နမ်ဝန်ကြီးချုပ်ငွေရင်ဆောင်ဖတ်ကစံသစ်တီထွင်မှုတွေပြုပြင်ပြောင်းလဲမှုတွေပန်ဒီမှုတွေနဲ့ဆက်ဆက်ပေါင်းစည်းမှုပုံစံအစ်စ်တွေနဲ့သာလှုပ်ဆောင်သွားမယ်ဆိုရင်မဲခေါင်၅နိုင်ငံရဲ့စီးပွားရေးဟာပိုတွက်လက်ပြီးတော့အားကောင်းလာလိမ့်မယ်နိုင်ငံလိုက်ကွဲပြားမှုတွေရှိနေတယ်ဆိုပေမဲ့လည်းငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ပေါင်းစည်းရေးဆိုတဲ့အချက်တွေမှာတော့ရည်မှန်းချက်တွေတူကြပါတယ်လို့ဆိုပါတယ်နိုင်ငံတော်တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကတော့မဲခေါင်၅နိုင်ငံကြုံတွေ့နေရတဲ့အခြေအနေတွေဟာအချင်းချင်းပူးပေါင်းဆောင်ရွက်မှုတွေရှိအောင်ဖန်တီးပေးရရောက်တယ်လို့မြင်ပါတယ
် There are lots of seas involved competition cooperationComplementarity
အကြောင်းအရာတွေတော်တော်များများပါဝင်ပတ်သက်နေပါတယ်ပြိုင်ဆိုင်မှုပူးပေါင်းဆောင်ရွက်မှုအပြန်အလှန်အကျိုးပြုမှုအတူရင်ဆိုင်နေရတဲ့စိန်ခေါ်ချက်တွေရာသီဥတုပြောင်းလဲလာမှုဒါတွေဟာကျမတို့အားလုံးကြုံနေကြရတဲ့အခြေအနေတွေပါဒီအခြေအနေတွေကပဲကျမတို့အချင်းချင်းအတူပူးပေါင်းဆောင်ရွက်ရေးကိုဖန်တီးပေးနေတဲ့အခွင့်အလမ်းတရက်လို့ကျမထင်ပါတယ်အပြန်အလှန်ဆက်ဆက်အကျိုးပြုတဲ့ကိစ္စနဲ့ပတ်သက်လို့ပြောရရင်မြန်မာနိုင်ငံဟာလျှက်စစ်တပ်အောက်ကိုလာအိုစ်နိုင်ငံကဝေယူဖို့စဉ်းစားနေတယ်လို့တစ်ဖက်မှာလည်းမြန်မာရဲ့သဘာဝဒဏ်ငွေတွေကိုထိုင်းနိုင်ငံကိုရောင်းနေပါတယ်။တိုင်ဆိုင်မှုကိုကြောက်နေဖို့မလိုဘူးလို့ကျမထင်ပါတယ်
။ထိုင်းဒူဝင်ကြီးချုပ်ပရာဂျန်ဂျွန်ထောင်းကတော့မဲခေါင်မြစ်ဟာဒီ၅နိုင်ငံရဲ့ပင်မသွေးကြောမဲခေါင်ဟာလှပတဲ့သဘောပတ်ဝန်းကျင်တည်ဟန်စာတနဲ့ကောင်းမွန်တဲ့လူမှုပတ်ဝန်းကျင်ကိုဖန်တီးပယုံနေမကပုံမကောင်းမွန်တဲ့ရေရှည်ဖြစ်ထွန်းမှုတွေကိုလည်းဖြစ်စေလိမ့်မယ်လို့ဆိုပါတယ်။လာအိုဝင်ကြီးချုပ်ထောင်းလုံးစီဆလစ်ကလည်းမဲခေါင်မြစ်ဟာအသက်သွေးကြောဖြစ်တာကြောင့်ရေရှည်တည်တတ်အောင်ကာကွယ်စောင့်ရှောက်ပြီးတော့နိုင်ငံတွေအားလုံးတိုးတက်မှုကိုအတူဖန်တီးကြဖို့တိုက်တွန်းပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့မဲခေါင်၅နိုင်ငံအခိုင်အမာဆက်ဆက်မှုအရေးကြီးပြီးရုပ်ပိုင်းဆိုင်ရာအရာရော Digital နည်းတွေနဲ့ပါဟန်ချက်ညီညီဆက်ဆံသွားဖို့လိုတယ်လို့ဆိုပါတယ်။ဒေါ်ဆန်းစုကြည်ကတော့မဲခေါင၅နိုင်ငံအတွင်းခီးသွွားလုပ်ငန်းတစ်ခုအတူပူးပေါင်းလှုပ်ဆောင်လို့ရတယ်အကြောင်းပြောပါတယ
်။ We could arrange a kind of tour groups that were taken Laos, Cambodia, Thailand, Myanmar.
Laos, Cambodia, Thailand, Myanmar နိုင်ငံတွေအကြားမှာခီးသွွားလုပ်ငန်းတစ်ခုကိုကျမတို့စီစဉ်နိုင်ပါတယ်။ဒါကရင်ကျေးမှုဆိုင်ရာခီးသွွားလုပ်ငန်းစဉ်တစ်ခုဖြစ်လာပါလိမ့်မယ်
။မဲခေါင်ဒေသ၅နိုင်ငံရဲ့နာဂတ်မျောမှန်းချက်တွေအပါအဝင်အာဆီယံဒေသတွင်းနိုင်ငံတွေကစီးပွားရေးအခြေအနေတွေ၊ဆက်မှုတိုးတက်ထွန်းကားမှု၊နေပညာတိုးတက်ထွန်းကားမှုနဲ့အလုပ်ကိုင်သစ်တွေဖန်တီးရေးရေရှည်ခံမဲ့စီးပွားရေးစတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုမှုတွေကိုဗီယက်နမ်နိုင်ငံကအာဆီယံဆိုင်ရာကမ္ဘာစီးပွားရေးနှိမ့်နှောဖလှယ်ပွဲမှာပြုလုပ်ခဲ့ကြပါတယ
်ကိုကြောင်အောင်လွင်ပါရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်ရမ်းပြဲမြို့နယ်ထဲမှာကမန်လူမျိုးမဟုတ်တဲ့တခြားမွတ်စလင်တွေကိုတပ်ဆိုင်ရာကနေပြီးတော့ကမန်တိုင်းရင်းသားနာမည်ခံပြီးတော့နိုင်ငံသားစီစီရေးကတ်တွေထုတ်ပေးနေတဲ့ဆိုတဲ့သတင်းဟာမမှန်ကန်ကြောင်းနဲ့ဒီလိုမျိုးလှုပ်ဆောင်နေတယ်ဆိုတဲ့ဖြစ်ရက်တွေအသက်တွေအထောက်ထားရှိလို့တိုင်ကြားမယ်ဆိုရင်အရေးယူမှာဖြစ်တဲ့အကြောင်းပြည်နယ်လူဝင်မှုကြီးကြပ်ရေးဦးစီးဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ရမ်းဘဲပြဲမြို့နယ်ကြောက်နီမော်ကျေးရွာကကမန်တိုင်းရင်းသားကနည်းနည်းလေးပဲရှိပေမဲ့ထောင်နဲ့ချီတဲ့လူတွေကိုကမန်တိုင်းရင်းသားနာမည်ခံပြီးတော့နိုင်ငံသားစီစီရေးကတ်တွေထုတ်ပေးနေတယ်ဆိုပြီးရခိုင်ပြည်နယ်လွှတ်တော်ကပြောနေတာပါ။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပြေဆုံးပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရံပြဲမြို့နယ်ကြောက်နေမော်ကျေးရွာမှာရှိတဲ့အစ္စလမ်ဘာရာဝင်တွေကိုကမန်တိုင်းသားတွေဆိုပြီးနိုင်ငံသားစစ်စစ်ရေးကပ်ပြားတွေထုတ်ပေးနေတာကိုရခိုင်ပြည်နယ်နိုင်ငံရေးပါတီတွေကလည်းကန့်ကွက်မှုတွေရှိနေတာပါအစ္စလမ်ဘာရာဝင်တွေကိုနိုင်ငံသားစစ်စစ်ရေးကပ်လုတ်ပေးနေတယ်ဆိုတဲ့သတင်းမဟုတ်မှန်သလိုတပ်တွေထောက်ထားတဲ့တိုင်ကြားနယ်ရောင်းရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနယ်အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနကဦးစီးမှုညွန်ကြားရေးမှုဦးအောင်မင်းကညင်းဆိုခဲ့ပါတယ်
တန်ငါလူမျိုးတွေကကမန်နာမည်ခံပြီးမှတ်ပုံတင်လုပ်ပြီးတာမျိုးကိုကျွန်တော်လုတ်မပေးပါဘူးကမာမျိုးတိုင်းရင်းသားတွေကိုပဲကျွန်တော်လုတ်ပေးတာပါ။အင်္ဂလီလူမျိုးတွေကတက်တက်ရှိပါတယ်။သူတို့မပါပါဘူးဗျ။အစောတော်ကဒီကမာလူမျိုးမဟုတ်ဘူး။အင်္ဂလီဆိုရင်အဲ့ရာကိုကျွန်တော်တက်တဲ့ထောက်ထားရင်တိုင်ကြတယ်ဆိုရင်ကျွန်တော်ကဥပဒေနဲ့ညီစစ်ပြီးတော့လုတ်ပေးသွားမှာဖြစ်သွားတယ်
။ဩဂုတ်လကုန်ပိုင်းတုန်းကလူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေကြောက်နေမော်ကြေးရွာကိုရောက်လာပြီးစုစုပေါင်း 3,300 ကျော်ကိုနိုင်ငံသားစီစီရေးကတ်တွေထုတ်ပေးခဲ့တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကလည်းမေးမြန်းချက်အရသိရပါတယ် ကျောင်းလီမော်ရွာမှာရှိနေတဲ့ကမန်တိုင်းသားတွေဟာရခိုင်ပြည်နယ်မှာဖြစ်ပွားတဲ့ရေခင်းလွန်2019ခုနှစ်ကစပြီးရန်ကုန်မြို့နယ်တခြားနယ်ဘက်တွေမှာပြောင်းရွှေ့နေထိုင်မှုတွေရှိနေခဲ့တာပါလက်ရှိကျောင်းလီမော်ရွာမှာကမန်လူဦးရေရာကနန်းမပြည့်ပေမဲ့နိုင်ငံသားစစ်စည်းရေးက3000ကျော်ထုတ်ပေးခဲ့တဲ့အပေါ်မှာရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီ ALD ကလည်းကန့်ကွက်ခဲ့တယ်လို့ရန်ပြမြို့နယ် ALD ဥက္ကဋ္ဌဦးမြင့်လွင်ကပြောပါတယ်
နိုင်ငံသားဖြစ်ခွင့်ရှိတဲ့လူတွေကိုတော့ကျွန်တော်တို့မစိုးလိုပါဘူးဒါပေမဲ့ကျွန်တော်တို့ကဒေသခံတွေဆိုတော့ကြာအဲ့ဒါမှာတမန်တင်းရင်သားမဟုတ်တဲ့လူတွေကိုလည်းကျွန်တော်တို့ဒေသခံတွေအနေနဲ့သိတာပေါ့တမန်မဟုတ်တဲ့တင်းရင်သားမဟုတ်တဲ့လူတွေကိုလည်းပဲသူတို့ကတမန်တင်းရင်သားအဖြစ်သတ်မှတ်ပြီးတော့သတ်ဖို့နဲ့ထုတ်ပေးတဲ့ကိစ္စအပေါ်၌ကျွန်တော်တို့ကသိတာမြင်လာတဲ့အခါမှာတော့ဒါမဖြစ်သင့်ဘူးဒါကဥပဒေကြောင့်ရစစ်စစ်ချာချာကားကားနာနာစစ်စစ်တီတော့အဲ့ဒီတင်းရင်သားအမှန်ကန်ကုန်ပဲသိနေချင်တယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကတန်ခွေစွာလေးတော့သဘောထားလေးပဲပါတယ်ထုတ်ပြရတာဖြစ်ပါတယ်ခင်ဗျ
ကမန်လူမျိုးမြေခံပြီးနိုင်ငံသားစီစီရေးကတ်တွေထုတ်ပေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးပြန်လည်စီစစ်ပေးဖို့ရခိုင်ပြည်နယ်နိုင်ငံရေးပါတီတို့ကနေပြည်နယ်အစိုးရပါဝင်ပြည်ထောင်စုအစိုးရကိုတင်ပြခဲ့ပါတယ်ဒီတင်ပြချက်ပေါ်မှာတက်ဆိုင်ရာဝန်ကြီးဌာနကလည်းစီစစ်နေတယ်ဆိုပြီးရခိုင်မျိုးရပါတီတွင်းမှုဦးထွန်းအောင်ကျော်ကပြောပါတယ
်အခုကပင်ကလေးတွေကကတားရဆိုပြီးတော့သူတို့ကနိုင်ငံသားစီစစ်ကတ်တွေကိုရရနေနေယူထားတယ်အဲ့ဒါကိုသူတို့ရဲ့အကြောင်းကိုကောင်းကြနားလည်တဲ့ကမန်အဖွဲ့ကြီးကနေအဲ့ဒီကြာပြီးရတဲ့ထောက်ထားတဲ့ဒီလိုပြင်ပြထားတဲ့အဲကြောင်းဒီကိစ္စကအစိုးရဝန်ကြီးဌာနနဲ့သက်ဆိုင်ကြတယ်သူတို့တက်လက်ပြီးလုပ်နေတယ်လို့ကျွန်တော်တို့သိနေရပါတယ်ခင်ဗျာဝန်ကြီးဌာနကစီစဉ်နေတယ်ဆိုတာကျွန်တော်တို့ကြားရပါတယ
်ကမန်လူမျိုးမြေခံပြီးတော့နိုင်ငံရေးစစ်ဆေးရေးကထုတ်ပေးနေတဲ့ကိစ္စကိုသက်ဆိုင်ရာဝန်ကြီးဌာနကလည်းစစ်ဆေးနေတဲ့အခြေအနေနဲ့ပတ်သက်ပြီးသိရှိဖို့အတွက်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးကျောင်းဒီမော်ကြီးရွာမှာကမန်တိုင်းသားနေစုဟာအစ္စလမ်ဘာရာဝင်ရိုဟင်ဂျာလို့သူတို့ကိုသူတို့ခေါ်ဝေါ်နေကြတဲ့သူတွေနဲ့နေထိုင်နေကြပါတယ်။ကမန်လူမျိုးမြေခံပြီးနိုင်ငံသားစစ်စေးရေးကတ်တွေထုတ်ပေးတဲ့ကိစ္စဟာမဖြစ်သင့်ဘူးလို့ကမန်မျိုးရာတိုးတက်ရေးပါတီဒုဥက္ကဋ္ဌဦးလှတိုးကပြောပါတယ
်။မဖြစ်သင့်တဲ့ကိစ္စတစ်ခုပေါ့နော်။ဒါသူကလှုပ်ပေးတယ်ဆိုတဲ့ကိစ္စကို
ကမန်လူမျိုးမြေခံနိုင်ငံသားစစ်စေးရေးကတ်တွေထုတ်ပေးခဲ့တဲ့ဖြစ်စဉ်အတွက်ပြန်လည်စစ်စစ်ပေးဖို့ကမန်မျိုးရာတိုးတက်ရေးပါတီနဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီတို့ဟာဒီလပါရမပပသက်ဆိုင်ရာဆိုရဌာနထံမှကန့်ကွက်စာပေးပို့ခဲ့ပါတယ်။ဘင်္ဂလီတို့ကမန်တိုင်းဒါဖြစ်နိုင်ငံသားစီစီရေးကတ်လုတ်ပေးတယ်ဆိုတာအစိုးရပေါ်လစီမရှိဘူးလို့ဓမ္မရယုံဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောသေးကပြောဆိုခဲ့ပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့သတင်းစီစဉ်တွေကတော့ဒီလောက်ပါပဲ။အခုချက်နေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကတလှည့်ကြီးညာပေးပါအောင်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ဘေကကိုရီးယားကျွမ်းကျင်မှနျူကလ িয়ার ကင်းစင်ရေးဆောင်ရွက်ရမှာမြောက်ကိုရီးယားအပေါ်ကုလသမဂ္ဂအနေနဲ့ပိတ်ဆို့ဖိအားပေးဖို့ဟာအရေးကြီးကြောင်းမနေ့ကတောက်ကြနေ့မှာပြောလိုက်ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂရဲ့ပိတ်ဆို့တင်ခတ်မှုတွေကိုရုရှားဟာချိုးပေါက်တယ်ဆိုတော့ကုလအစည်းအဝေးခန်းစားပါအချက်လက်တွေကိုရုရှားကဖျောက်ဖျက်ဖို့လှုံ့ဆော်နေလို့အမေရိကန်ကဆွဆွဲခဲ့ပြီးတဲ့နောက်ဝန်ကြီးဖွန်ဘေကအခုလိုပြောဆိုလိုက်တာပါ။အာဂျင်တီးနားမှာကျင်းပတဲ့ G20 စီးပွားရေးအင်အားကြီးနိုင်ငံ20ထိပ်သီးအစည်းအဝေးတက်ရောက်နေတဲ့ကုန်သွယ်ရေးနဲ့ယင်းနှမြုပ်နယ်မှုဆိုင်ရာဝန်ကြီးတွေက WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုပြုပြင်ပြောင်းလဲရေးလုပ်ဖို့အရေးပေါ်လိုအပ်နေကြောင်းမနေ့ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်ဒေါ်လာဘီလီယံ200ဘူးပေါ့အခွန်တိုးခေါက်ဖို့စိုင်းပစ်နေတဲ့အချိန်မှာပဲနိုင်ငံတကာကုန်သွယ်ရေးအငင်းပွားမှုတွေနဲ့ပတ်သက်လို့အဖွဲ့ကြီးအနေနဲ့တွဲဆုံဆွေးနွေးအဖြေရှာနေကြတယ်လို့လည်းကြေညာချက်မှာဖော်ပြထားပါရယ်ဒါပေမဲ့လည်း WTO ကိုဘယ်လိုပြောင်းလဲဖွဲ့စည်းမလဲဆိုတာနဲ့ဘာတွေဆွေးနွေးခဲ့ကြတယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့ထုတ်ပြန်ခြင်းမရှိပါဘူး။အမေရိကန်ပြည်ထောင်စုအရှေ့ဘက်ကန်ယူရန်ကဒေသတချို့မှာ Florence အပူပိုင်းမုန်တိုင်းတက်ခတ်နေတာကြောင့်လူနေအိမ်နဲ့လုပ်ငန်းပေါင်းသသန်းလောက်မှာဒီကနေ့လျှက်စစ်မီးပြတ်တောက်နေပါတယ်။မြောက်နယ်တောင်ကယ်ရိုလိုင်းနားပြည်နယ်မှာအကြီးအကျယ်ရေရှမ်းနေပြီးမြောက်ကယ်ရိုလိုင်းနားပြည်နယ်အရှေ့တောင်အရက်နဲ့တောင်ကယ်ရိုလိုင်းနားပြည်နယ်အရှေ့မြောက်အရက်မှာဒီကနေ့လေဆင်နှာမောင်းတွေတက်ခတ်နေကြောင်းအမေရိကန် Hurricane Center ကသတိပေးထားပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Tino Knowles ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအစီအစဉ်တွေဒီမှာပဲဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.